အခုရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေကိုလည်းကြည့်ကြရအောင်ပါ NCA အပြည့်မှတ်အပြည့်ရလက်မှတ်ရေးထိုးဖို့လက်မှတ်ခံညှင်းပယ်နေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မန်တုံမြို့တွင်ကိုသွားလာခွင့်ပိတ်ထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လည်းတိုက်ပွဲဖြစ်ရာဒေသကယာနဲ့ချီတဲ့ကြီးရွာသားတွေစစ်ဘေးတန်းရှောင်နေရပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြန်မာတပ်မတော်နဲ့တပ်အံပလောင်တပ်ဖွဲ့ TNLA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသသွင်းမသိချင်မှုတွေဖြစ်ပွားနေတာပါမန်သုံမြို့နယ်တွင်းမှာမြန်မာတပ်မတော်နဲ့ TNLA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တပ်မတော်ကနေမြို့သွင်းထွက်ခွာခွေကိုပိတ်ပင်ထားသလိုအိမ်တိုင်းကိုစီစစ်နေတယ်လို့မန်သုံမဲဆန္ဒနယ်ကရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကပြောပါတယ
်ဒီပွားလာတာကမန်သုံမြို့မှာကျွန်တော်တို့အဝန်းတော့ရတယ်အထွက်တော့လုံးလုံးစေတော့ပြေးမထွက်သေးဘူးကြသာကျွန်တော်တို့ဒီစပိုင်းဆိုင်ရာသူတို့ရဲ့လုံခြုံရေးအနေကဘယ်လိုရှိလဲတော့ကျွန်တော်တို့လည်းမသိဘူးလေနော်ဒီလိုတွေမှလည်းသူတို့အိမ်ကအိမ်ချင်းပေါ့လေစာပေမျိုးတွေလည်းလုံးဘယ်လိုဒီပြိတ်လိုက်တော့အပြင်းမထွက်ရဘူးတောင်းလာလေရလည်းမသွားရဘူးဆိုတော့စာဝင်လေးရတဲ့အခက်ဖြစ်နေတယ်လို့တော့ကျွန်တော်တို့အဲ့လိုပေါ့ခင်ဗျာပါတော့
ပြီးခဲ့တဲ့ရက်တွေမှာမန်တုံမြို့ဝင်ရောအထွက်ပါပိတ်ပင်ထားရကနေဒီရက်မှာတော့အဝင်ဘက်ခွင့်ပြုထားပေမဲ့ထွက်ခွာခွင့်ကိုပိတ်ပင်ထားသလိုစစ်ဆေးမှုတွေတင်းကျလာတယ်လို့မန်တုံမြို့ကလွှတ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကဆိုပါတယ်အခုလိုသွာလာခွင့်တွေပိတ်ပင်ထားတာကြောင့်ဒေသခံတွေစောင်းရနဲ့လက်ပတ်ချံသွာလာရေးမှာအခက်တွေ့နေကြပါတယ်မန်တုံမြို့တွင်လုံခြုံရေးတင်းကျမှုတွေပြုလုပ်လာတာပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကမန်တုံမြို့ပြင်ဘက်မှာတမတော်စစ်ရင်တန်းတိုက်ခိုက်ခံရမှုကြောင့်လို့ဦးဟရိုင်စင်ကဆက်ပြောပါတယ်
ဆိုင်ဆိုင်တွေကမနက်ပိုင်းပေါ့လေဆယ်နာရီခွဲဝင်းကျင်တော့ပေါ့အဲမှာဖြစ်တယ်ဒီပြက်လာတဲ့အစမှကုကုရဲ့စိတ်ရင်တိုင်းကိုလက်မကန်ဆွဲကြီးကိုကြီးကအဲမှာဆုံးကိုတတ်ဆိုင်တယ်လို့ဒီစားပြရပါတယ်ဒီလမ်းမှာဖြစ်ပါဘူးမြို့နယ်၃မိုင်ခန့်အကွာပေါ့လေနော
်နမသူဘက်ကတက်လာတဲ့တမတော်တမခွန်းလေးခွန်းလေးစိတ်ရင်တိုင်းတွေကိုတမ်းပလောင်တိုက်ရင်ကုသုံးလုံးဖွဲ့နဲ့စိုက်ပွဲဖြစ်ပွားရမှာတမတော်စိတ်ရင်၃စီးပျက်စီးသွားတယ်လို့ TNL ဘက်ကဆုတ်ပြန်ထားပါတယ်မြန်မာသမ္မတနဲ့ TNLA တို့ကြားမနေ့ကနန်းဆန်မြို့မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ခေခင်ကျေးရွာအုပ်စုမန်ဝဲကျေးရွာသားတွေဟာစိုးရိမ်စိတ်နဲ့နေရက်ကနေသိမ်းရှောင်နေရတယ်လို့နန်းဆန်မြို့ NLD အဖွဲ့ဝင်ဦးမန်ရဲကျော်သူကပြောပါတယ
်မနေ့ကပေါ့နော်ဒါ၈ရက်၈လနနေ့၈နာရီကနေ၉နာရီအထိအဲ့ဒီခေခင်ရွာနဲ့မန်ဝဲရွာကြားမှာတိုက်ပွဲဖြစ်တာပေါ့သမ္မတနဲ့ TNLA ပေါ့တိုက်ပွဲဖြစ်တဲ့အခါကျတော့အာလက်နက်ကြီးတွေတစ်ဆက်ပြစ်ခတ်တာပေါ့ဒါသမ္မတကသူ့ဆက်တယ်ဟုတ်ကဲ့လက်ပြစ်ခတ်တယ်ဆိုတော့မိသားခံနေရဒီအနီးနားတော့ဆိုရင်ကိုရွာပဲလက်နက်ကြီးတမလားကိုသားသမီးတွေပြီးမလားဟိုရင်ပြီးမလားဒီအသက်တွေဆိုရင်ရကျောက်ဆိတ်အားကြီးပြီးတော့ကဟုတ်ကဲ့ဆက်ပြစ်သွားတာပေါ့
တိုက်ပွဲဖြစ်ပွားရနန်းဆန်မြို့နယ်ခေခင်းကျေးရွာအုပ်စုမန်ဝဲကျေးရွာသားတွေဟာနမသူမြို့ပေါ်ကိုသိမ်းရှောင်လာကြပြီးဒီကနေ့နေ့လယ်ချိန်ထိ230ကျော်ရောက်ရှိလာတယ်လို့ဒုက္ခသည်အကူအညီပေးရေးဖွဲ့သာဝန်ခံဦးအောင်စမ်းမြင့်ကပြောပါတယ
်အခုလို့ဆိုတော့ပို့ဥပါယုံเจ้าမှာပို့ထားတာပေါ့အိမ်တော်စုကတော့68စုလူဦးရေကတော့232ဦးသူတို့ရောက်ရှိနေကြဒီနေ့တော့ဝင်လာမစဲတဲတဲတဲပေါ့ကျွန်တော်တို့စင်ရင်ကဆင့်လိုက်ပြီးပဲချုပ်ထားတာဟုတ်ရှိတယ်သူတို့ရွာမှာတိုက်ပွဲဖြစ်လို့ပဲဘူနဲ့ဘူနဲ့လို့မေးကြည့်တော့ပလောင်စစ်သားနဲ့ဗမာစစ်သားနဲ့
နမလူကိုရောက်ရှိလာတဲ့စစ်ဘေးရှောင်တွေကိုဒေသခံအကူအညီပေးရေးဖွဲ့တွေကနေကူညီဆောက်ရှောက်ပေးနေပါတယ်ဩဂုတ်လ၈ရက်နေ့အတွင်းနန့်ဆန်မြို့နယ်ဘက်မှာတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ TNLA ဘက်ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိနမ်မလူမြို့နယ်တွင်းမှာဆောင်းပိုင်းရှမ်းပြည်သမတော် RCSF နဲ့ TNLA တမ်းပလောင်သဖွဲ့တို့ကြားပြည်ပကဖြစ်ပွားစဉ်တွင်မန်တုံမြို့နယ်ကစစ်ဘေးရှောင်900နီးပါးဟာလည်းနေရမပြန်နိုင်သေးဘူးလို့ဦးအောင်စမြင့်ကဆိုပါတယ်။ဩဂုတ်လ9ရက်နေ့မှာလည်းကိုခိုင်မြို့နယ်မော်ဆောင်ကျေးရွာနီးမှာသမတော်နဲ့တမ်းပလောင်သဖွဲ့တို့စိုက်ပွဲဖြစ်ပွားရမှာမနိုင်ကျေးရွာသူတို့လက်နက်ကြီးထိမှန်လို့သိဆုံးခဲ့ပါတယ်။အသက်38နှစ်သာလီဦးမိခင်တော်ရအန်ကျင်ထိခိုက်ဒေဆုံးမှုအတွက်မြမသက်မတော်ဘက်ကလည်းရောကြီးပေးအပ်ခဲ့တယ်လို့မော်ဆောင်ဒေသခံလူကပြောပါတယ
်စစ်ကြောင်းဘက်ကသူတို့ရောကြီး၅သိန်းပေးလိုက်တာသူတို့တိုင်မှုကိုယ်တိုင်ဟာရောကြီးလာပေးတယ်တဲ့
ဒီလိုဆက်သက်စစ်ရေးသိမ်းမှနေမှုနဲ့ပတ်သက်လို့မြမသက်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမန်စုံကုတ်ခိုင်နန်းဆန်တီပေါ်နမသူနန်းခမ်းဒေသဘက်မှာမြမသောမတော်နဲ့တမ်းပလောင်သက်ဖွဲ့ DNL တို့အကြားတိုက်ပွဲတွေအစဉ်လူလူဖြစ်ပွားနေပြီးဒေသခံကြေးရွာသားတွေလည်းတိုက်ပွဲစဉ်တွင်အဖမ်းဆီးခံရမှုထိခိုက်ဒေဆုံးမှုစစ်ဘေးလွတ်ရာဒေသဘက်ကိုသိမ်းရှောင်နေမှုဖြစ်စဉ်တွေအစဉ်လူလူဖြစ်ပွားနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကမြမတပ်မတော်နဲ့ TNL တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားစီရေးတင်းမာနေတဲ့အခြေအနေကိုနိုင်ကိုရင်ပြောပြသွားတာပါရှင်ဖုတ်ထူးနေ့ညနေပိုင်း VOE အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်